ျွန်တော်တို့ရခိုင်ပြည်နယ်မှာလေယာဉ်မြေနဲ့ပတ်သက်တဲ့အမှုန်တွေပေါင်းဘယ်လောက်ရှိပါလဲခင်ဗျာလက်ရှိအစိုးရသက်လက်ထက်မှာပေါ့နော
်အစိုးရသက်လက်ထက်မှာကျွန်တော်စီကိုရောက်တာတော့အမှုတွေပေါင်းအကုန်လုံး450လောက်ရှိပါတယ်450ကျော်ပေါ့အခုရောက်နေတာမျိုးစား
အစိုးရကကင်တွယ်ဖြည့်ချင်းနေတဲ့အမှုန်တွေပေါင်းဘယ်လောက်ရှိပါလဲခင်ဗျာ
ကျွန်တော်တို့ပြည်နယ်အဆင့်မှာဖွင့်ထားတာကလေယာဉ်မြေနဲ့အခြားမြေများသိစစ်ခံရမှုပြန်လဲစစ်စဲကော်မတီဆိုတာဖွင့်ထားတယ်ဝန်ကြီးချုပ်ကတော့ဥက္ကဋ္ဌပေါ့ကျွန်တော်ကလည်းအဲ့ဒီမှာအဖွဲ့ဝင်အဖြစ်ပါဝင်ပါတယ်အဲ့ဒီမှာကျွန်တော်တို့အစည်းအဝေးတွေလုပ်ပြီးတော့ရခိုင်ပြည်နယ်တဝန်းလုံးကတက်လာတဲ့လေယာဉ်မြေမှုခင်းတွေကိုစစ်စစ်ဆောင်ရွက်တဲ့နေရာမှာအခုလက်ရှိအနေထားတိပေါ့နော်200လောက်တော့ကျွန်တော်တို့စစ်စစ်ဆောင်ရွက်နေတာတွေ့ရတယ်ဆုံးဖြတ်တာမဟုတ်ဘူးနော်ကျွန်တော်တို့စစ်စစ်ဆောင်ရွက်တာပဲဖြစ်တယ
်အခုကင်တွယ်နေတဲ့ဒီအမှုန်တွဲတွေကဘလို့အမှုန်တွဲတွေလို့ပြောလို့ရနိုင်မလဲခင်ဗျအ
ဲကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာတော့ဒီလေယာဉ်မြေပြဿနာထဲမှာတက်တက်ဖြစ်တဲ့လေယာဉ်မြေရှိတယ်နောက်စီးပွားရေးသမားတွေနဲ့ဖြစ်တဲ့လေယာဉ်မှုခင်းတွေရှိတယ်နောက်ဌာနဆိုင်ရာတွေနဲ့ဖြစ်တဲ့ပြဿနာတွေရှိတယ်အရှင်းရှင်းပေါ့လေသမားအရှင်းရှင်းပြဿနာတွေရှိတယ်။အဲကျွန်တော်ပြောချင်တာကအခုလုံနေတဲ့အထဲမှာတက်နက်ကိစ္စတွေကတော့သိပ်မပါဘူးပြ။တက်နက်ကိစ္စတွေကိုကျွန်တော်တို့ပြည်နယ်အဆင့်ကနေဘလို့မြင်လဲတော့ကျွန်တော်မပြောတတ်ဘူး။တက်ကိစ္စနဲ့ပါလာတဲ့ဒီအမှုတွေတွေကျွန်တော်စီအများကြီးရောက်တယ်။ဒါမှမဟုတ်အဲ့ဒီတက်ကိစ္စပါလာရင်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားကိုသူတို့ကတောင်းခံဖို့လောက်ပဲအပေါ်ကိုတင်ပြတယ်။ပြည်နယ်အဆင့်မှာဆုံးဖြတ်ပိုင်တယ်ဘာလို့ရမယ်ညာလို့ရမယ်ဆိုတာဆုံးဖြတ်တာမတွေ့ရဘူး။အဲတချို့အမှုတွေလည်းအဲ့လိုပါပဲ။ကျွန်တော်မြင်တဲ့လောက်ကပြည်နယ်မှာလုပ်ပွင့်ခွင့်တွေဘယ်လောက်ပဲပေးတာဆုံးဖြတ်တယ်ဆိုတော့အမှုတွေကနေတယ်ကျွန်တော်မြင်တဲ့လောက်ပြည်တော်စုလေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခံရမှုပြန်လဲစစ်စစ်ရဲ့ကော်မတီကိုတင်ပြမယ်အဲ့ဒီတင်ပြချက်တွေကိုပြည်တော်စုအစိုးရကနေဘလို့တွေဆုံးဖြတ်မလဲဘလို့တွေလမ်းညွှန်ချက်ပေးမလဲအဲ့ဒါကိုစောင့်နေတာများပါတယ်ကိုယ်ပိုင်ဆုံးဖြတ်လိုက်တဲ့အမှုတွေရဲ့လို့ကျွန်တော်ကရှားပါတဲ့အမှုတွေလို့ပဲကျွန်တော်ပြောရမှာပေါ့အဲ့လိုဖြစ်နေပါတယ်ဘုရား
ခုနပြောတဲ့ဒီကင်တွင်နေတဲ့အမှုန်တွဲ200ကျော်လောက်ဆိုတာအထက်မှာအပီစီပေါ့နော်ဘယ်နှမုံလောက်ဖြည့်ချင်းပြီးခဲ့ပြီလို့ပြောလို့ရနိုင်မလဲခင်ဗျ
ကျွန်တော်သိရသလောက်လက်ရှိအနေထားအထိပေါ့နော်အဲ့ဒီအမှုတွဲတွေကိုကျွန်တော်တို့ကဒီမှာစီစစ်ဆောင်ရွက်တယ်ပြည်တော်စုကိုတင်ပြတယ်ပြည်တော်စုရောက်တဲ့အဲ့ဒါကိုပြန်လဲစီစစ်ပြီးတော့ချပေးလိုက်တဲ့အမှုကတော့ကျွန်တော်လက်ရှိမှာအမှု63မှုအခုနောက်9မှုဆိုရင်68မှုပေါ့အဲ့လောက်တော့ဆုံးဖြတ်ပေးပါပြီဆုံးဖြတ်ပြီးသွားတာပေါ့နော်နောက်ထပ်တော့တင်ပြထားတာတော့ရှိတာပေါ့ဒါမှမဟုတ်မပြီးသေးတာတွေကများပါတယ်ကျွန်တော်တို့တွေ့ရသလောက်ပေါ်တော့ကြည်လက်တင်မှာမြို့နေမြေစီရင်ဦးစီးရနဲ့ကွင်းစစ်စီစစ်ပြီးတော့အဲ့ဒီလေယာဉ်မြေတွေကိုတကယ့်မြေပြင်ရဲ့အနေထားကိုရှိနေတဲ့အတိုင်းမဆောင်ရွက်နိုင်ဘူးအဲ့ဒါမြေစီရင်အားနဲ့ရှက်ပဲလက်ရှိမှာအဲ့ဒါဟာရခိုင်တပြည်နယ်လုံးမှာပြဿနာဖြစ်နေတယ်အဲတချို့ကတော့ခုနကလိုဌာနသိမ်းထားတာတွေရှိတယ်တချို့အရင်အစိုးရလက်ထက်ကတည်းကရှိနေတာတွေပေါ့ဌာနတွေကသိမ်းဆည်းထားတဲ့လေယာဉ်မြေတွေအဲ့ဒါပြန်မအပ်ဘူးဒီကျွန်တော်တို့ gas pipeline ဖြတ်တန်းလာတဲ့လေယာဉ်မြေတွေပျက်စီးမှုရှိတယ်တာဝါတာတွေစိတ်ထူတယ်အဲ့လိုမျိုးတွေမှာပျက်စီးမှုတွေအများကြီးရှိနေတာယိုချင်းနင်းနာကြီးတွေတံတားတွေစောက်တယ်လမ်းတွေဖောက်တယ်အဲ့လိုနင်းနာကြီးတွေမရတာတွေအမှုတွေတွေကများပါတယ
်လက်ရှိအစိုးရသက်လက်ထက်မှာဒီမေယာပြည်ထနာနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဆောင်ရွက်မှုအပိုင်းကိုဘယ်လိုသုံးသပ်မိလဲအားရစရာရှိလားခင်ဗျအ
ဲကျွန်တော်ပြောရရင်တော့ဗျာသမရကြီးဥထင်ကျော်တက်လာဇာကကျွန်တော်တို့ကြားလိုက်တယ်မြန်မာနိုင်ငံရဲ့လေယာဉ်မြေပြဿနာတွေကိုခဏလအတင်းမှာဖြည့်ရှင်းမယ်ဆောင်ရွက်မယ်ဆိုပြီးတော့ပြောသွားတယ်။ရှင်းရှင်းပြောရရင်ဒီအစိုးရလက်ထက်မှာလေယာဉ်မြေပြဿနာကိုဖြည့်ရှင်းမယ်လို့ကြွေးကြော်ပြီးတော့လာပေမဲ့လက်တွေ့မှာတော့မဟုတ်ဘူးဗျာ။မဖြည့်ရှင်းနိုင်ဘူး။ဖြည့်ရှင်းဆောင်ရွက်မှုတွေမှာတော်တော်လေးကိုအားနည်းနေတာတွေ့ရတယ်။အခုသမဒအစ်တက်လာပြီ။အခုပြောပြန်ပြီ။လေယာဉ်မြေလေသမားတွေပြန်လဲရရှိရေးအတွက်ကိုဦးစားပေးဆောင်ရွက်သွားမယ်ဆိုတဲ့စကားကြားကျွန်တော်တို့မှာပို့ပြီးတော့စိတ်အားတက်ကြွတာပေါ့ဗျာ။ဒါမှမဟုတ်ဖြစ်ပါမလားဆိုတဲ့တန်လျာကတော့ကျွန်တော်တို့မှာရှိနေစေပဲအခုနည်းနည်းကြော်လာပြီးအစိုးရသက်လက်ထက်မှာရခိုင်ပြည်ရဲ့လေယာဉ်မြေပြဿနာတွေကိုဖြည့်ရှင်းဆောင်ရွက်မှုတွေပါအတူလေးကိုအားနေတယ်လို့ကျွန်တော်သုံးသပ်ပါတယ်ပြည်နယ်အစိုးရအနေနဲ့လေယာဉ်မြေကိစ္စတွေကိုကင်တွင်ဆောင်ရွက်မှုမှာတော်တော်လေးကိုအားမရှိဘူးဗျနော်အဲ့လိုလိုပဲကျွန်တော်မြင်ပါတယ
်ဘာကြောင့်ထိထိရရောက်ကင်တွင်မဖြည့်ရှင်းနိုင်သေးတာလို့ထင်လဲ
အဲ့ဒါကတော့ကျွန်တော်ပြောချင်တယ်ပြည်နယ်အစိုးရတစ်ခုရဲ့လုပ်ပိုင်ခွင့်အပေါ်မှာမူတည်လိမ့်မယ်လို့ကျွန်တော်မြင်တယ်ပြည်နယ်အစိုးရရဲ့လုပ်ပိုင်ခွင့်တွေထဲမှာလေယာဉ်မြေကိုရှင်းပြရရင်စီစဉ်ဆောင်ရွက်နေတဲ့အနေအထားတွေရှိပေမဲ့ပြည်နယ်အစိုးရဟာပြည်တော်စုအစိုးရရဲ့လမ်းညွှန်မှုတစ်ခုကိုပဲကြည့်နေတယ်မျိုးနေတယ်အပေါ်ကမို့ကြည့်ပြီးတော့မျိုးလင့်နေတယ်လို့ပဲကျွန်တော်မြင်တယ်ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်နဲ့ကိုယ်ပိုင်လုပ်ပိုင်ခွင့်ရှိရာတွေကိုရေးရေးဝန်းပြက်ပြက်သားသားမလုပ်ရဘူးလို့ပဲကျွန်တော်အဲ့လိုပဲမြင်တယ်ဗ
ျဒီရခိုင်ပြည်နယ်အတွင်းကမြေယာပြဿနာနဲ့ပတ်သက်ပြီးတော့နောက်ထပ်ဘာများမျိုးလင့်လို့ရနိုင်မလဲခင်ဗ
ျသမရကြီးအသစ်လက်ထက်မှာတော့ကျွန်တော်မျိုးလင့်တယ်ဘာဖြစ်လဲဆိုတော့ပြည်သူ့လက်တော်ဥက္ကဋ္ဌလောက်လာတဲ့ဥက္ကဋ္ဌကြီးတယောက်နေနဲ့လဲပြောခဲ့တာဆိုခဲ့တာလည်းရှိပါတယ်လေယာဉ်ပြပြဿနာတွေဒီမှာအထက်ကလေသမားတွေမနစ်နာအောင်ပေါ့နော်နစ်နာကြီးတွေပြန်လေရရှိမှုတွေ ကျိုးစားဆောင်ရွက်ပေးဖို့ဆိုတဲ့စကားသံတွေကိုကြားခဲ့ရတယ်။အခုလည်းသမရအသိရဲ့မိခွန်းထဲမှာနေရာမြေပြဿနာတွေကိုကိုက်တွေ့ဖြေရှင်းသွားမယ်ဆိုတဲ့ဂတိကဝတ်စကားတွေကြားရတဲ့အခါမှာဒီ၅နှစ်တကာလကြန့်ရှိတဲ့အချိန်လေးမှာသမရကြီးရဲ့စီစဉ်ဆောင်ရွက်မှုနဲ့ဥဆောင်မှုနဲ့ပေါ့လမ်းညွှန်မှုနဲ့ပြည်နယ်အစိုးရတွေကနေပြီးတော့ဒါတွေကိုလုံးပိုင်ခွင့်နေပြည်နယ်အစိုးရရဲ့ဆုံးဖြတ်ပိုင်ခွင့်တွေကိုပုံမရရှိနိုင်မယ်လို့ကျွန်တော်တို့လည်းမျှော်လင့်နေတယ်။နောက်ကြန့်တဲ့အချိန်ကာလလေးမှာတော့ရခိုင်ပြည်နယ်ရဲ့တချို့တဝက်သောပြဿနာဥပမာကျွန်တော်တို့လက်ရှိအမှုတစ်ထောင်လောက်ရှိနေတယ်ဆိုရင်900လောက်ကိုတို့ဖြည့်ဆင်းပေးနိုင်လိမ့်မယ်လို့တို့ကျွန်တော်တို့ယုံကြည်ပါတယ်
ဟုတ်ကဲ့အခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်